COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေများလာနေတဲ့အတွက်မိသားစုတွေနေရာနဲ့လူနာတွေအတွက်အောက်ဆီဂျင်ရရှိနိုင်ဖို့အခက်အခဲတွေကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့နိုင်ငံတော်ကလူမှုကူညီရေးအသင်းအဖွဲ့တွေကပြောလိုက်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ COVID-19 တတိယလိုင်းအတွင်းရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေများလာနေတာနဲ့အမျှလူမှုကူညီရေးပရိဒအဖွဲ့တွေတော်များများလည်းအရင်ကထက်အခက်အခဲတွေပိုပြီးတော့ရှိလာနေပါတယ်။ရန်ကုန်မှာဆိုရင် virus နဲ့ပတ်သက်ပြီးရောဂါကူးစက်ခံရသူတွေအတွက်ဆေးရုံတက်ခွင့်ရဖို့အောက်ဆီဂျင်ရဖို့အခက်အခဲတွေအကြီးအကျယ်ရှိနေသလိုတစ်ဖက်မှာလည်း virus ကူးစက်မှုတွေကြောင့်သေဆုံးသွားတဲ့သူတွေကိုတကြိုဖို့နိုင်ရေးအကူအညီပေးတဲ့နေရာမှာလည်းအခက်အခဲတွေဖြစ်လာနေတာပါ virus ကြောင့်သေဆုံးမှုတွေများလာနေတဲ့အတွက်တုတ်တန်တွေမှာသေဆုံးတဲ့ရုပ်လောင်းတွေကိုပို့ဆောင်တဲ့ကားတွေလည်းအရင်ကထက်ပိုများလာတာကြောင့်ပို့ဆောင်တဲ့နေရာမှာကြန့်ကြာမှုတွေရှိလာနေတယ်လို့လိုင်သာမြို့နယ်ကမြစ်တာအလင်းရောင်ပရိဒအသင်းရဲ့ဥက္ကဋ္ဌကိုကျော်ဦးမောင်ကပြောပါတယ်
တခါတလေမှာကျွန်တော်တို့ထိမင်းမှာအချိန်နည်းနည်းကြန့်ကြာပြီးတော့တန်းစီပြီးဆက်ပါတယ်ပါရှိလာတယ်ကအဲ့လိုမျိုးဆိုရင်ကျွန်တော်တို့ကဒီဘက်ကဟိုအလောင်းတဲ့အချိန်မှာနည်းနည်းလေးကြန့်ကြာတာတွေပါရှိပါတယ်ကအဲ့တော့တို့ကိုယ်ကိုယ်ရှင်တွေပြန်ပြောရပါတယ်ဒီနေ့မတင်နိုင်တဲ့အတွက်နောက်နေ့မှတည်ပြီးတော့မယ်ဒါမျိုးလေးတွေပေါ့ကျွန်တော်တို့အရင်တော့ဆိုရင်ကဟိုမနေ့ပိုင်းနေ့ဒီ50ကျော်လောက်ကျွန်တော်တို့အကူအညီတောင်းသမျှကိုကျွန်တော်တို့ပြင်ပြီးပေးနိုင်တယ်အခုအရင်ဒီကိုဗစ်ဒီလိုင်းမလာခင်ကပေါ့အခုကြတော့အဲ့လိုမဟုတ်တော့ပဲနဲ့ကျွန်တော်တို့ဒီကနေတည်သွားတယ်ဟိုတော့နည်းနည်းလေးတန်းစီရတဲ့အခါကျတော့အချိန်ကနိုင်ဝက်တနာကြီးကြာသွားတယ်အဲ့လိုကြာသွားတဲ့အခါကျတော့ဟိုတိုးလေးကောက်ရမယ့်နေရာတစ်ခွေရတယ်နှစ်ခွေရတယ်ဒီလောက်ပေါ်ပဲ
ရန်ကုန်တိုင်းနိုင်ငံသားမြို့နယ်ကကိုဗစ် -19 အရေးပေါ်တုံ့ပြန်မှုအဖွဲ့ကတော့ virus ကူးစက်ခံရတဲ့ရောဂါဝေးနာရှင်တွေအတွက် virus ကူးစက်ခံခြင်းရှိမရှိဆေးစစ်တာတွေဆေးရုံပို့ဆောင်ပေးတာတွေနဲ့အောက်ဆီဂျင်တွေဖြည့်ပြီးတော့လိုအပ်နေတဲ့သူတွေကိုပေးနေတာဖြစ်ပါတယ်လူနာတွေကိုဆေးရုံပို့တဲ့အခါမှာတော့ဆေးရုံကလက်မခံနိုင်လို့စောင့်ဆိုင်းရတာတွေအပြင်အဓိကရင်ဆိုင်နေရတဲ့နောက်အခက်အခဲတစ်ခုကတော့အောက်ဆီဂျင်ရဖို့အခက်အခဲဖြစ်တယ်လို့အဲ့ဒီအသင်းတာဝန်ရှိသူတူကပြောပါတယ
်ဘယ်လိုပေးလာရတော့ကျွန်တော်တို့ကဒါကဒီလိုင်းလာလူကြီးနေတာနဲ့တော့ကျွန်တော်တို့နိုင်တာလည်းမတွေ့ရဘူးနော်ကျွန်တော်တို့ဘယ်လိုပေးလာကတော့ကျွန်တော်တို့ကအရင်တော့ဆိုလို့ရှိရင်ဖွဲ့ဝင်တွေကကျွန်တော်တို့ကညာလုံးပေါက်တွေတတ်တိုးတယ်ညာလုံးပေါက်တွေပြီးရတာလေအောက်ဆီဂျင်တွေကိုကျွန်တော်တို့ကနေပြီးတော့လူတဦးလင်း10လီတာတို့မဟုတ်15လီတာတိကျတော့ကျွန်တော်တို့အတူတူဒီကျွန်တော်ဖြစ်သေးပါတယ်အဓိကဆက်ကကျွန်တော်တို့ဒီဆေးရုံနဲ့မှာတချို့ကြတော့လေလူပုဂ္ဂိုလ်တွေကမိမိရဲ့မလိုအပ်ဘဲနဲ့မိမိဆောင်တာတဲ့အတိုင်းတာတွေရှိပါတယ်အဲ့ဒါကကျွန်တော်တို့ဒီဈေးပေါ်မှာတို့ချင်းနဲ့ဒီမလိုအပ်ဘဲနဲ့လူတွေကအတင်းဝယ်တဲ့ဟာတွေတွေ့ရတာအချို့ဆောင်ထားတာပေါ့နော်အကျိုးရဆောင်တာတဲ့ပုံစံလေးတွေတွေ့ရတယ်ကျွန်တော်တို့ကလည်းထင်တာမပေးနိုင်တာနဲ့မပေးနိုင်တာကြောင့်မို့အဲ့လိုလေးလေဆောင်းထားတာလေးတွေ့ရတဲ့အခါတကယ်လိုအပ်နေတဲ့ဒီကောင်မတော်မှမိသားစုတွေမှာအခက်ပိုကြီးလာတယ်လို့ကျွန်တော်တို့ထင်ပါတယ
်အခုခါမှာယောဂကူးစက်မှုတွေအပြင်ပြည်သူဘက်မှာလည်းစီးပွားရေးအခက်အခဲတွေနဲ့အထွေထွေအကျပ်တဲတွေကြောင့် PPE ဝတ်စုံပါဝင်ယောဂကာကွယ်ရေးပစ္စည်းတွေလူနာတင်ရင်အတွက်ဓာတ်ဆီစတာတွေအတွက်ရန်ပုံငွေအခက်အခဲတွေလည်းအနည်းငယ်ရှိလာနေတယ်လို့သူကဆက်ပြောပါတယ်ရောဂါကူးစက်မှုတွေများနေတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ COVID-19 နဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့ပရဟိတအသင်းတွေအဓိကရင်ဆိုင်နေရတာကတော့ဒီလူနာတွေအတွက်အောက်ဆီဂျင်ရရှိဖို့အခက်အခဲဖြစ်ပါတယ်။မော်လမြိုင်ဆေးရုံအပြင်မြို့မှာနောက်ထပ်အောက်ဆီဂျင်ထုတ်ယူနိုင်တဲ့နေရာနှစ်နေရာပဲရှိတာကြောင့်လူနာတွေအတွက်အောက်ဆီဂျင်အလုံးလောက်ရဖို့အခက်အခဲရှိတယ်လို့မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းကကိုကျော်စွာဟင်းကပြောပါတယ်။အ
ချို့ကတော့အောက်ဆီဂျင်လေးဒီထက်နည်းနည်းလေးပို့လွယ်လွယ်ကူကူရမစင်ပို့အသင့်ပြီလေကြ။ကျွန်တော်တို့ကဒီရောက်ပြန်ပြီးတာဖြစ်တဲ့အတွက်ကျွန်တော်လည်းတန်းသွားစီရတာကတန်းသွားစီရင်ကျွန်တော်ရောကလေးတွေကဒီလိုညနေ၄နာရီလောက်တည်းကတန်းစီရရင်ကျွန်တော်ရောမနေ့၄နာရီပဲ၅နာရီမှပြန်ရောက်တယ်ဗျအစီအစဉ်တစ်ခါရဖို့ဒီကျွန်တော်တို့အပြင်မှာကျွန်တော်တို့ပြီးတာတော့သမှုတော်အဟောင်းကအကျွမ်းတရာကိုပူးပြီးသွားတယ်သမှုတော်အဟောင်းကတွင်တဲ့ဒီဘက်စတောက်တန်သမှုတော်ကိုတောင်းမှအသက်ဆန်လင်းဆိုတဲ့နိုင်ငံရှိပါတယ်ကျွန်တော်အဲ့ဒီမှာကျွန်တော်တနေ့ပြန်တန်းစီရပါတယ်ဗျ
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကတော့တိုင်းပြည်တွင်းမှာလူနာတွေကိုပေးဖို့အတွက်အောက်ဆီဂျင်တွေအလုံးလောက်ရှိတယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပြောထားပါတယ် NLD ဆိုရလက်ထက် COVID ပထမလိုင်းနဲ့ဒုတိယလိုင်းမှာယောဂကူးစက်မှုတွေကိုအတိုင်းအတာတစ်ခုထိအတော်လေးထိန်းချုပ်နိုင်ခဲ့ပေမဲ့အခုဒီချိန် COVID တတိယလိုင်းမှာတော့ကူးစက်မှုတွေနဲ့သေဆုံးမှုတွေအလွန်များလာနေပြီးမနေ့စနေနေ့ကအထိ virus ကူးစက်သူ 26,000 ကျော်နဲ့သေဆုံးသူ 6,900 ကျော်သွားပြီဖြစ်တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ